လူမှုကွန်ရက်စာမျက်နှာတွေနဲ့အဲ့ဒီအပေါ်မှာကြော်ညာသူတွေဟာလူမျိုးဘာသာနဲ့လိင်ပိုင်းဆိုင်ရာခွဲခြားမှုအစွန်းရောက်အောင်လှုပ်ဆောင်သူတွေထဲမှာကြံရပါအဖြစ်ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတဲ့ကဂျူးလူမျိုးတွေအသက်ခံခဲ့ရတဲ့နိုင်ငံတကာဟိုလိုကော့အောက်မေ့ဝဲအခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်
။ We know how easily hate speech turns to hate crime.Or verbal violence breeds
သူတို့ဟာအကျိုးအမြတ်အတွက်အစွန်းရောက်ဝါဒကိုအ ਨੇ စုကနေအဓိကရေပန်းစားလာအောင်အထိတွန်းပို့နေတာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုထားတာပါအမုံတရားကိုတိုးပွားအောင်လုပ်ပြီးလူမှုကွန်ရက်အသုံးပြုသူတွေဆွဲလန်းနေအောင်လှုပ်ဆောင်ပါတယ်ဒီလိုနည်းနဲ့သူတို့လုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်ဒါကြောင့်လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက်သက်ဆိုင်ရာအစိုးရတွေဥပဒေပြုသူတွေအပွဲအစည်းတွေအနေနဲ့စီမင်းဥပဒေတွေပြဋ္ဌာန်းလှုပ်ဆောင်ကြဖို့ကိုလည်းကုလသမဂ္ဂတွင်ရေးမှူးချုပ်ကတိုက်တွန်းပါတယ်။အမုံစကားတွေဟာအမုံကိုအခြေခံတဲ့ယာစပွဲမှုတွေအဖြစ်အလွယ်တကူပြောင်းလဲသွားနိုင်တယ်ဆိုတာကျွန်တော်တို့သိပြီးသားပါ။ဗဇက်ကနေအကြမ်းဖက်ပြောဆိုတာကနေကိုထီးလက်ရောက်ကျူးလွန်တဲ့အထိအကြမ်းဖက်မှုတွေအဖြစ်ပြောင်းလဲသွားတတ်ပါတယ်။မတူကွဲပြားမှုတွေနဲ့အတူတကွရှင်တွဲနေထိုင်ကြတဲ့ဆူတာတွေကိုလည်းအားနည်းသွားစေတာကိုကျွန်တော်တို့သိကြပြီးသားဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဟိုလိုကော့အမှတ်တရနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ